အစိုးရနဲ့စစ်တပ်အကြီးအကဲတွေကိုထိခိုက်ပျောက်ဆိုရဲဆိုရဲဆွဆွဲချက်နဲ့အရေးယူဖို့ကြိုးပမ်းရမှာတွင်တွင်ကြဲကြဲအသုံးပြုလာနေတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးကိုအမြန်ဆုံးပြန်လည်ပြင်ဆင်ဖို့ဒါမှမဟုတ်ဖြတ်သိမ်းပြစ်ဖို့တိုက်တွန်းမှုတွေသတင်းမီဒီယာလောကသားတွေကြားမှာဆက်တိုက်ဆိုးသလိုထွက်ပေါ်လာနေပါတယ်။သတင်းသမားတွေအင်တာနက်လူမှုကွန်ရက်သုံးဆွဲသူတွေရဲ့လွတ်လပ်စွာပြောဆိုခွင့်တွေကိုချိမ့်ချောင်နေတဲ့ဥပဒေအသွင်ဆောင်လာနေတာကြောင့်လွတ်တော်ကအမြန်ဆုံးသုံးသပ်တဲ့နယ်လို့တိုက်တွန်းနေကြတာပါ။အပြည့်စုံကိုတော့ကိုထက်အောင်ခန့်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
ရည်ရတဲ့ဒိဗေဖွင့်ဆိုချက်ဒီပါဝင်နေတဲ့ဆက်သွယ်ရေးဥပဒေပုံမှန်ချောချောက်ကာကြီးကိုအာဏာပိုင်ဖွဲ့စည်းရေးအပါအဝင်လိုရာဆွဲတုံးချနေကြတဲ့အတွက်နင်းနာမှုရှိနေတာကြောင့်အမြန်ဆုံးပြန်လည်တုံးတက်ဖို့ပန်မြမအဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်ပါတယ်ဥပဒေစတင်ပြဋ္ဌာန်းခဲ့တဲ့2023ခုနှစ်ကစလို့ပြီးခဲ့တဲ့ဆိုးဝါးလက်ထက်မှာဒီဥပဒေနဲ့တရားစွဲဆိုခံခဲ့ရသူ9ဦးရှိခဲ့ပြီးအပြစ်ပေးခံရသူ9ဦးရှိခဲ့ကမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဆိုးဝါးတစ်လက်ထက်မှာတရားစွဲဆိုရအမှုပေါင်း29မှုထက်မနည်းရှိနေပြီလို့လည်းပြောပါတယ်ဒီမှုတွေမှာတော့ကံကံရှင်ကိုယ်ရမဟုတ်တဲ့သူတွေရဲ့တရားစွဲဆိုမှုတွေပါဝင်နေတယ်လို့ဆွဆွဲခံခဲ့ရသူတွေကချက်စင်းဖမ်းဆီးထိန်းသိမ်းခံခဲ့ရတာကြောင့်နိမ့်နာမှုတွေရှိနေတယ်လို့လည်းထောက်ပြထားတာပါဒါကြောင့်လေဒီဥပဒေကိုပြောင်းစုလွတ်တော်မှာအမြန်ဆုံးဆွေးနွေးဖို့လိုနေပြီလို့ပန်မြမအဖွဲ့ကဒေါက်တာဘုတ်ဖွဲ့ဝင်ဦးမျိုးမြင့်ညင်းကပြောပါတယ
်။ဆိုဒီမှာအဓိကဒီမှာအားလည်းကပါလဲဆိုလို့ရှိရင်ပြောဟိုရဲရေးတိုင်တဲ့အမှုဖြစ်နေလေဟုတ်လားနော်အဒီအမှုကရဲရေးတိုင်တဲ့အမှုဖြစ်တဲ့ဘယ်သူမှမဆိုဒီကိစ္စကိုရဲစခန်းမှာသွားတိုင်ပြီးတော့ပူဖွဲ့လိုက်တယ်ဆိုလို့ရှိရင်အရေးယူလို့ရတာဖြစ်တော့နော်အဲ့ဒီတော့လေကျွန်တော်တို့ကိစ္စတော့မများပါဘူးနော်ဟိုပုဂ္ဂိုလ်ရေးပုတ်ခတ်တက်ခဲ့ကြတယ်အများကြီးပေါ်လာတဲ့အခါမှာအဲ့ဒီတရားစွဆွမှုတွေဖြစ်တယ်။ဒါဖြစ်လာလဲဆိုတော့ကြာဘသူမကြုံပေါ့နော်။အတရားတရားမတိလက်တံနဲ့ချက်ချင်းပဲထပ်တယ်ကြမယ်။တော်ပြီဆွဲဆက်လို့ရမယ်။တကယ်တမ်းဒီဟာကဒီအဓိကတော့ Facebook ပေါ်တက်တယ်လို့ Facebook ပေါ်မှာတောင်းလိုက်တဲ့အိစကဟိုတကယ်ကိုင်းကိုင်းချင်းကိုင်းတယ်မျိုးကြီးလို့များမကြီးလို့များဆိုတော့စုံလုံးစစ်စစ်ချင်းမရှိဘဲနဲ့ဆွဲဆိုနေတာကြီးကျွန်တော်တွေ့နေရတယ်နော်။အဲ့ဒီဟာတွေရဆိုလို့ရှိရင်ဒီဟာဘုံမချက်ချက်ကကြီးမှာအနိုင်ကျတဲ့ရှိတယ်နော်အဲ့ဒီဒီဟာကိုပြန်ကြည့်စစ်ဖို့ပေါ့နော်ကျွန်တော်တို့ကပြန်ကြည့်တော့မှပြန်ပြီးသုံးတက်ဖို့ပြန်ဆိုင်တင်ပါတော့ပ
ါမြန်မာအစိုးရဝန်ကြီးတူဦးဟာလုပ်ငန်းရှင်တူဦးထံကဒေါ်လာ300,000တန်းနဲ့နိုင်ကလုံးလက်ခံရယူခဲ့တယ်လို့ Daily 11သတင်းစာကဆွဆွဲရေးသားခဲ့တဲ့အပေါ်ရန်ကုန်တိုင်းအစိုးရကတရားစွဲဆိုခဲ့ရက11 Media Group အမှုဆောင်ယာရှိချုပ်ဒေါက်တာတန်းထွတ်အောင်အေဒါချုပ်ဦးဝေဖြူတို့ကိုဆက်သွယ်ရေးပုံမှန်6ရက်ကာကြီးနဲ့ဖမ်းဆီးခံခဲ့ရပြီးနောက်မှာပဲဒီဥတွေပေါ်ဝေဖန်တန်းတွေပုံမကျေလောင်ခဲ့တာပါဒီမတိုင်ခင်မှာတုန်းကတက်မတော်ကာကွယ်ရေးဦးစီးချုပ်ပေါ်ပုတ်ခတ်ရေးသားမှုဆွဆွဲချက်နဲ့ NLD ပါတီဗဟုသုတေသနလမ်းညွှန်အဖွဲ့အတွင်ရေးမှုဦးမျိုးရံအောင်တင်ဟာအလားတူပုံမှန်နဲ့ပဲတရားစွဲဆိုဖမ်းဆီးခံထားရပါတယ်။ဒီအတွက်လည်းမူလရည်ရချက်တွေနဲ့ကွဲလွဲလာနေတဲ့ဥပဒေကိုဖျက်သိမ်းဖို့ဒါမှမဟုတ်ပြင်ဆင်ဖို့တောင်းဆိုမှုတွေကြီးထွားလာခဲ့တာပါ။NLD ပါတီမျိုးသားလွတ်တော်ကိုယ်စားလှယ်ဦးအောင်တင်ကတော့ဥပဒေကိုပြန်လည်သုံးသပ်တင်နယ်လို့ဆိုပါတယ်
။ပြင်သစ်နယ်ဆိုရင်လေအဒီလိုအဲ့လို Facebook တရားနေပြီးတော့အဲ့တော့ရောရေးလာတဲ့အကြောင်းချင်းရပြီပေါ့ဗျာ။နော်အဲ့ဒီအရာကြီးပြဿနာပေါ်တာကိုအဲ့တော့ကျွန်တော်တို့ကပါတော့လွတ်လပ်စွာပြောဆိုပိုင်ခွင့်လွတ်လပ်စွာရေးသားထုတ်ဖော်ပိုင်ခွင့်ရှိရဆိုပြီးတော့ပေးထားတဲ့ဖွဲ့စည်းပုံရဲ့အခွင့်အရေးပေါ်မှာတော့လွတ်လပ်စွာအပေါ်ဆက်ဆုပ်ပိုင်ခွင့်မှာပေးရတဲ့သဘောမျိုးဖြစ်ရင်တော့မကောင်းဘူးပေါ့နော်။အဲ့ဒါကတော့အဲ့လွတ်လပ်မှုပေါ်အသုံးချကြတဲ့သူတွေရဲ့အတိုင်းတာပေါ့။အဲ့ဒီဥပဒေတစ်ခုတော့မရှိဘူးဆိုရင်အလူဘုတ်ကိုတူနဲ့တူအဲ့လိုအစော်ရမှုတွေဖြစ်လာရင်ဘယ်လိုလုပ်ကြမလဲဆိုတာလေကျွန်တော်တို့ဘက်ကစဉ်းစားဖို့လိုမှာပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့ကဒါကြီးတခုလုံးပယ်ဖြတ်လိုက်မယ်ဆိုရင်အခြားဥပဒေတွေနဲ့အရေးယူတဲ့အခါမှာဒီရဲ့ဉာဏ်ပညာကိုသေချာအပြည့်ဖြစ်အောင်လုပ်ပြီးတော့အရေးယူဆောင်ရွက်ဖို့လည်းလိုမယ်လို့ထင်တယ်နော်ဒါမှမဟုတ်ပြည်သူအတိုင်းတာအနေထားရတော့ကျွန်တော်တို့ဒါဟိုအတိုးချော့လုပ်ဖို့ပြုဖို့ဆိုရင်တော့ဖြစ်နိုင်ပါတယ်လုံးဝပယ်ဖြတ်ဖို့ဆိုရင်တော့လေဟိုတမျိုးစဉ်းစားရမှာပေါ့ဗျာ။နော်။အဖြစ်လို့ဆိုဒီဥစ္စာလေလွတ်တော်တရားကအတည်ပြုထားတာလေ။နော်
။နိုင်ငံတကာသတင်းမီဒီယာအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီ CPG ကတော့ရန်ကုန်တိုင်းဆွေးရဲတရားစွဲဆိုမှုကြောင့်ဖမ်းဆီးခံထားရတဲ့11 Media Group တာဝန်ရှိသူတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့မြန်မာအစိုးရတာဝန်ရှိသူတွေကိုမနေ့တုန်းကပဲကြီးညာချက်ဆောင်ထုတ်ပြန်တောင်းဆိုခဲ့တာပါ။အမေရိကန်ခြေစိုက် CPG ဖွဲ့အားမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ကိုဖိနှိပ်တဲ့ဥပဒေတွေကိုပြင်ဆင်ဖို့တိုက်တွန်းတဲ့အိတ်ဖွင့်ပေးရဆောင်ကိုလည်းဒီနှစ်စံပိုင်းမှာပဲသမ္မတဦးထင်ကျော်တန်ပေးပို့ခဲ့ဦးပါတယ်ခင်ဗျာ။